အီရန်နိုင်ငံမှာမွတ်စလင်ခေါင်းစည်းပေါ်ကခြုံရမယ်စီကံကိုတိတိကျကျမလိုက်နာလို့ဆိုပြီးအမျိုးသမီးငယ်တို့ကိုဘာသာရေးရဲတပ်ဖွဲ့ကဖမ်းဆီးထားစဉ်သေဆုံးခဲ့ရမှုအပေါ်ဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုနဲ့ပတ်သက်ဆက်နွယ်ပြီးပြန်ကြားရေးဝန်ကြီးနဲ့အီရန်ရဲ့ဘာသာရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဥရောပသမ္မဂ EU ကတနင်္လာနေ့မှာဒဏ်ခတ်ပိတ်ဆို့မှုချမှတ်ပါတယ်။ဘာသာရေးရဲတပ်ဖွဲ့ရဲ့အကြီးအကဲတွေဖြစ်ချတဲ့မိုဟာမက်ရိုစတာမီ၊ဟတ်အာမက်မီယာဇာမီနောက်ပြန်ချရေးဝင်ကြီးအစာဇာရီပေါ်ရုကိုအပါအဝင်လူပုဂ္ဂိုလ်၁၁ဦးရဲ့ပိုင်ဆိုင်မှုတွေကိုလည်း EU ကထိန်းချုပ်လိုက်ပါတယ်။ပြန်ချရေးဝင်ကြီးအစာဇာရီပေါ်ကတော့ဆန္ဒပြပွဲတွေစတင်ခဲ့ပြီးနောက်ပိုင်းမှာအင်တာနက်ဖြတ်တောက်ပိတ်ပင်မှုအတွက်တာဝန်ရှိတယ်လို့ဆွဆွဲခံရပြီးဒဏ်ခတ်ခံရတာဖြစ်ပါတယ်။သူတို့ကိုတော့ဥရောပတွင်ခီးသွွာလာမှုကိုလည်းတားမြစ်ပါတယ်။လူဇင်ဘတ်မှာတွေ့ဆုံဆွေးနွေးကြတဲ့ EU နိုင်ငံသားရေးဝန်ကြီးတွေကဆန္ဒပြပွဲတွေကိုရရဆက်ဆက်ဖိနှိပ်မှုတွေမှာတာဝန်ရှိတဲ့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲအတော်များများနဲ့အီရန်ရဲ့ဥပဒေစိုးမိုးရေးတပ်ဖွဲ့တွေကိုလည်းပြစ်ဒဏ်ခတ်ပါတယ်။အသက်22နှစ်အရွယ်မာရှာအာမီနီတည်ဆုံခဲ့ရပြီးနောက်ရက်ပိုင်းအကြာစက်တင်ဘာလလယ်ပိုင်းမှာဆန္ဒပြပွဲတွေစတင်ခဲ့တာပါ။အီရန်နိုင်ငံတော်ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတာဝန်ရှိသူတွေကြောင့်ဆန္ဒပြသူဒါဇင်နဲ့ချီတည်ဆုံခဲ့ရပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအင်အားအလွန်အကျွံသုံးတဲ့အပေါ် EU ကရှုတ်ချချောင်းလဲကြီးညာချက်ကဖော်ပြပါတယ်။